မြောက်ကိုရီးယားနျူကလ িয়ার လက်နက်ကင်းရှင်းကိစ္စအမေရိကန်နဲ့ဆွေးနွေးမှုတွေရှေ့ဆက်မတိုးဖြစ်နေတဲ့အပေါ်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်းကစိတ်ပူနေတယ်လို့တရုတ်အစိုးရသတင်းမီဒီယာတွေမှာသတင်းထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားအစိုးရနဲ့အမေရိကန်အစိုးရကြားဆက်ဆံရေးတိုးတက်အောင်ဆောင်ရွက်ဖို့သူ့ဘက်ကတန်ထိတ်ထန်ချထားတယ်လို့ကင်ဂျွန်အန်းကသမ္မတရှီဂျင်ပင်ကိုပြောကြားခဲ့တယ်လို့သတင်းတွေကပြောပါတယ်။ဘေကျင်းမြို့တော်ကိုနှစ်ရက်တွားရောက်ခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်တရုတ်နိုင်ငံကနေပြန်သွားပြီးနိုင်ပိုင်းအကြမှာပဲခေါင်းဆောင်နှစ်ယောက်ဆွေးနွေးခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်လာနေတာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားအပေါ်အားပေးထောက်ခံနေကြောင်းနဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့စုံမတ်တစ်ခုခုရောက်ရှိအောင်ညှိနှိုင်းနိုင်မယ်လို့မျှော်လင့်ကြောင်းတရုတ်သမ္မတရှီကချင်းမြောက်ကိုရီးယားခေါင်းဆောင်ကင်ကိုပြောခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။ကင်ဂျွန်အန်အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒုတိယအကြိမ်တွေ့ဆုံပွဲမလုပ်ခင်မှာတရုတ်ကိုအရင်သွားတာဖြစ်နိုင်တယ်လို့ခန့်မှန်းချက်တွေထွက်ပေါ်နေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့တရုတ်နိုင်ငံခီးစဉ်ကနေအမေရိကန်နဲ့မြောက်ကိုရီးယားဒုတိယထိပ်သီးဆွေးနွေးပွဲအောင်မြင်ဖို့ကောက်မွန်တဲ့တက်ရောက်မှုတွေရှိလာမယ်လို့မျှော်လင့်တဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းဒီကနေ့ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့တန်တမာရေးနဲ့စီးပွားရေးအဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုခေါင်းဆောင်ကင်ဂျွန်အန်တွားရောက်တာဟာတစ်နှစ်မပြည့်ခင်မှာ၄ချိန်မြောက်ဖြစ်ပါတယ်။